တူနီဇာနိုင်ငံမှာအဓိကကြတဲ့တရားစီရင်ရေးဆောင်ကြည့်အဖွဲ့တစ်ခုကိုတမရခိုင်ဆိုင်ရက်ကတနင်္ဂနွေနေ့မှာအစ်စ်ပြန်လည်ဖွဲ့စည်းလိုက်ပြီးတရားသူကြီးတွေကိုယာတုကဖေရှားပိုင်ခွင့်နဲ့လက်ရှိဆန္ဒပြပွဲတွေတားဆီးပိတ်ပင်နိုင်ခွင့်အာဏာကိုလည်းသူကရယူလိုက်ပါတယ်တနင်္ဂနွေနေ့ကတမရရဲ့အဲ့ဒီအမိန့်ထွက်ပေါ်လာပြီးနိုင်ပိုင်းအတွင်းမှာပဲလွတ်လပ်တဲ့တရားစီရင်စနစ်ပျောက်ကွယ်သွားမှာကိုစိုးရိမ်တဲ့ညာနဲ့ကြည်တဲ့ပြည်သူတွေဟာကျွန်းနေမျိုးလေကောင်မှစူဝေးဆန္ဒပြခဲ့ကြပါတယ်နိုင်ငံတွင်းမှာလွတ်လပ်တဲ့တရားစီရင်ရေးကိုထိပါလာတဲ့ဆိုပြီးတရားသူကြီးတွေကနိုင်ငံတော်ဟန်တရားရုံးတွေကိုပိတ်ပစ်ခဲ့ပြီးတဲ့နောက်တပတ်အကြာမှာပဲ CSM လို့အတူကောက်ခေါ်တဲ့အစင်းမြင့်တရားရေးကောင်စီကိုသမရဆိုင်ရက်ကရှက်သိမ်းလိုက်တဲ့အမိထုတ်ခဲ့တာပါသမရထုတ်ပြန်လိုက်တဲ့အမိထဲမှာယာယီတရားရေးကောင်စီချုပ်ဆိုတာကိုအသိဖွဲ့စည်းလိုက်ပြီးအဲ့ဒီအဖွဲ့ထဲမှာသမရရဲ့စိတ်ကြိုက်ခံထားတဲ့ပုဂ္ဂိုလ်တချို့ပါဝင်တယ်လို့ဒီကောင်စီမှာတာဝန်ထမ်းဆောင်ဖို့ပြက်ကွက်မဲ့ဘယ်တရားသူကြီးကိုမဆိုတာဝန်ကရက်ဆိုင်နိုင်တဲ့အာဏာကိုပါသမရကရယူလိုက်တာပါတဲကအခုလိုဥပဒေကဲ့သို့အာဏာတည်စေတဲ့အမိန့်တွေနဲ့မအုပ်ချုပ်ခင်ပြီးခဲ့တဲ့နှစ်ဇူလိုင်လကလေးကအစိုးရကိုဖျက်သိမ်းခဲ့တယ်လို့ပါလီမန်ကပါရဆိုင်းခဲ့ပါတယ်။ဒါကြောင့်အာရဗျဥတော်လိုင်းကြီးမှာဒီမိုကရေစီအပြောင်းအလဲကိုလုပ်နိုင်ခဲ့တယ်လို့ယူဆနိုင်တဲ့တူနီဇာနိုင်ငံမှာအခုတော့လွတ်လပ်မှုတွေကွဲပြောက်လာမှာလားဆိုတာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။